မရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်6ရက်လုံမှာတော့သမ္မတလောင်2ဦးဟာချိန်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာမဲဆွဲစည်းရုံးမှုတွေဆက်ပြီးတော့လုပ်နေပါတယ်။ Democratic Party ရဲ့ကုစလေကမလာ Harris နဲ့ Republican ကုစလေ Donald Trump တို့2ဦးစလုံးဟာနှစ်ဖက်မဲတွေအချိန်နဲ့ဖြစ်နေတဲ့မြောက်ကရိုလိုင်းနားပြည်နယ်နဲ့ Wisconsin ပြည်နယ်တွေကိုဥတည်ပြီးတော့မဲဆွဲစည်းရုံးရေးခီးတွေတောင်းနေပါတယ်။ဒုတိယသမ္မတ Harris ကတော့အရှေ့ဘက် Pennsylvania ပြည်နယ်ကိုလည်းမဲဆွဲစည်းရုံးရေးတောင်းမှာပါ။အဲ့ဒီပြည်နယ်3ခုနဲ့အတူပဲမစ်ချီဂန်ပြည်နယ်၊ဂျော်ဂျီယာပြည်နယ်၊နေဗာဒါပြည်နယ်နဲ့အရီဇိုနာပြည်နယ်တွေဟာကိုယ်စားလှယ်နှစ်ဦးစလုံးအတွက်ရေးပါနေပြီးတော့ရွေးကောက်ပွဲအနိုင်ရဖို့အတွက်အချက်ချပြည်နယ်တွေဖြစ်တယ်လို့သမ္မတလောင်းနှစ်ဦးစလုံးကလည်းယူဆထားကြပါတယ်။ဝစ်စကွန်ဆင်ပြည်နယ်မှာတော့ပြည်နယ်တွင်းအကြော်မော်တူဖြစ်တဲ့အမေရိကန်ဘောလုံးအကစားသမားဟောင်းဘရက်ဖော့ဖ်က Green Bay မြို့မှာလုပ်တဲ့သမ္မတဟောင်းထရမ့်ရဲ့မဲဆွဲစည်းရုံးပွဲကိုတက်ရောက်ဖို့ရှိပါတယ်။ဝစ်စကွန်ဆင်ပြည်နယ်မြို့တော်မက်ဒီဆင်မှာလုပ်မဲ့ဒုတိယသမ္မတ Harris ရဲ့မဲဆွဲပွဲမှာတော့လူငယ်ပိတ်သက်တွေကြားထင်ကြရရှိတဲ့ဂီတအကျော်မော်တော်များများတက်ရောက်ကြပါတယ်။မြောက်ကရိုလိုင်းနားပြည်နယ် Raleigh မြို့မှာလုပ်တဲ့မဲဆွဲပွဲမှာတော့သူ့အနေနဲ့သူ့ကိုမထောက်ခံသူအပါအဝင် American ပြည်သူအားလုံးအတွက်သမ္မတဖြစ်စေရပါမယ်လို့ဒုတိယသမ္မတ Harris ကထပ်လောင်းကတိပြုပါတယ်။မြောက်ကရိုလိုင်းနားပြည်နယ် Rocky Mount မှာလုပ်တဲ့သမ္မတဟောင်း Trump ရဲ့မဲဆွဲပွဲမှာတော့ဝေချေဖောင်းပွားမှုနဲ့တိုက်မိတဲ့ရွာစုသားတွေဝန်ရောက်မှုကို Hunter တိုက်ဖြတ်မယ်ဆိုပြီးတော့သမ္မတ Trump ကကြေညာပေးခဲ့ပါတယ်။